အစ္စရေးရွေးကောက်ပွဲပြီးသတင်းတပတ်နှီးပါရှိလာပြီးဖြစ်ပေမဲ့နိုင်ငံအနေနဲ့တော့ဝင်ကြီးချုပ်တက်ဘသူဖြစ်လာမလဲဆိုတာသိဖို့အခုချိန်ထိတော့မနည်းဆက်သေးပါဘူးအစိုးရဖွဲ့စည်းပြီးဝင်ကြီးချုပ်အဖြစ်ကာလရှည်တာဝန်ယူခဲ့တဲ့ဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့ဆေးဥစည်းချုပ်ဟောင်းဘဲနီကန်စ်နှစ်ဦးတည်းကဘသူကိုတာဝန်အပ်နှင့်မလဲဆိုတာကိုဆုံးဖြတ်နိုင်ဖို့နိုင်ငံရေးပါတီအလုံးကခေါင်းဆောင်တွေနဲ့သမ္မတရေဘန်ရေဘလင်ကနှစ်ရက်ဆက်တိုက်ဆွေးနွေးခဲ့ပါတယ်နှစ်ရက်ကြာဆွေးနွေးပြီးမှတော့လွှတ်တော်အမှတ်120ရှိတဲ့ကနက်ဆက်လွှတ်တော်ကအဖွဲ့ဝင်55ဦးကနေတန်ယာဟုကိုထောက်ခံပြီး54ဦးကတော့ဂန့်စ်ကိုထောက်ခံထားပါတယ်အာရဗ်ပူးတွဲမဟာမိတ်အာရဗ် joint list လွှတ်တော်မှ10ဦးကဂန့်စ်ကိုထောက်ခံကြောင်းပြောဆိုပြီးဒါဟာဆိုရင်1992ခုနှစ်နောက်ပိုင်းပထမဆုံးအဖြစ်နဲ့ကိုယ်စားလှယ်တစ်ဦးကိုထောက်ခံကြောင်းအာရဗ်ပူးတွဲအဖွဲ့ရဲ့ပထမဆုံးပြောဆိုချက်လည်းဖြစ်ပါတယ်